မေရိကန်နှလုံးရောဂါဆိုင်ရာဆေးပညာအဖွဲ့နဲ့အမေရိကန်နှလုံးကုသမှုဆိုင်ရာကောလိတို့က14နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်သွေးတိုးရောဂါဖြစ်ပွားမှုတက်မှတ်တဲ့အဆင့်ကိုပြင်ဆင်တက်မှတ်လိုက်ပါတယ်။အရင်ကသွေးတိုးရောဂါဖြစ်ပွားတယ်ဆိုတဲ့အဆင့်တက်မှတ်ချက်ဟာအောက်သွေး90အပေါ်သွေး140တက်မှတ်ထားရှိရာကနေအောက်သွေး80အပေါ်သွေး130ဖြစ်ပြောင်းလဲတက်မှတ်လိုက်တာဖြစ်ပါတယ်။ဒီလားတွေးရှိချက်အတိတ်တွေအရ2003ခုနှစ်ကအမေရိကန်ပြည်ထောင်စုရဲ့သွေးတိုးရောဂါနဲ့ကုသရေးလမ်းညွှန်ချက်ပါတက်မှတ်ချက်ကိန်းဂဏန်းကိုပထမဦးဆုံးအကြိမ်ဖြစ်ပြောင်းလဲတက်မှတ်လိုက်တာလည်းဖြစ်ပါတယ်။အခုလိုပြောင်းလဲတက်မှတ်လိုက်ခြင်းကြောင့်သွေးတိုးရောဂါကိုစောစီးစွာသိနိုင်ပြီးတော့ကြိုတင်ဟန်တားနိုင်မှာဖြစ်တယ်လို့ဆိုပါတယ်။